ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုကုလသမဂ္ဂအတွေ့အမှုချုပ်ကတောင်းဆိုတိုက်တွန်းလိုက်ပါတယ်။အကြောင်းစုံကိုဆက်ပြီးတော့နားဆင်ပါရှင်။နိုင်ငံကလူခွင့်ရေးကျွမ်းကျင်သူ၃ဦးနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းလိုက်တာနဲ့ပတ်သက်လို့သဘောမတူကြောင်းနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့မြန်မာအစိုးရကထပ်မံပြောကြားလိုက်တဲ့အပေါ်မှာကုလသမဂ္ဂအတွေ့အမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ
်။ On the panel
I think we ပြောမှဆိုရင်ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့နိုင်ငံအလုံးကိုကျွန်တော်တိုက်တွန်းပါတယ
်။ဒါ့အပြင်မကြသေးခင်ရပ်ပိုင်းအတွင်းလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တဲ့မြန်မာစစ်တပ်ကအရက်ဝတ်၄ခုကိုရိုက်နှက်နေတဲ့ဗီဒီယိုဖိုင်နဲ့ပတ်သက်လို့လည်းနိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းချို့ကအပြင်းထန်ဝေဖန်ခဲ့တဲ့အပေါ်မှာကုလသမဂ္ဂအနေနဲ့သတိပြုမိကြောင်းနဲ့ဒီအဖြစ်အပျက်ကိုမြန်မာအစိုးရကစုံစမ်းစစ်ဆေးပြီးအရေးယူသွားမယ်လို့သူတို့သိထားကြောင်းစတီဖင်ဒူဂျရစ်ကပြောဆိုခဲ့ပါတယ်။မြန်မာအစိုးရဘက်ကမတ်လ24ရက်နေ့ကထုတ်ပြန်ထားတဲ့ကြေညာချက်မှာတော့ရခိုင်ပြည်နယ်အခြေအနေဟာထိလေရှလွယ်ပြီးလွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေဖော်ထုတ်ရေးအဖွဲ့ဖွဲ့စည်းစီလွတ်တာဟာပြဿနာဖြေရှင်းဖို့အထောက်အကူပြုမှာမဟုတ်တဲ့အပြင်ပြဿနာကိုပိုပြီးကြီးထွားစေကြောင်းဒါကြောင့်နိုင်ငံတကာအချက်လက်ရှာဖွေဖော်ထုတ်ရေးအဖွဲ့စီလွတ်တာကိုလက်မခံကြောင်းဖော်ပြထားပါတယ်ဒါပေမဲ့လည်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုရင်မြန်မာဆိုးရအတွက်ပိုးပြီးအကျိုးရှိစေတယ်လို့မြင်ကြောင်းနယူးယောက်အခြေဆိုင် HRW ခေါ်နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကပြောပါရယ
် allegations are
မြန်မာအစိုးရအခိုင်အမာပြောဆိုနေတာကစွပ်စွဲချက်အတော်များများဟာမဟုတ်မမှန်တွေအတုအယောင်တွေသာဖြစ်တယ်ဆိုရင်ဖြစ်ရမှန်တွေသိရအောင်သူတို့ကိုလိုက်ပြီးပြပါတကယ်လို့သူတို့ဘက်ကမှန်တယ်ဆိုရင်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးခန်းစာမှာအဲ့ဒီအချက်တွေကိုဖော်ပြခံရမှာဖြစ်ပါတယ
်မြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်ဖို့မရှိပေမဲ့လည်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အနေနဲ့အခြားနည်းလမ်းတွေနဲ့အဖြစ်ပြက်အကြောင်းအရာတွေကိုရရှိနိုင်ကြောင်း Brett Adams ကအခုလိုဆက်ပြောပါတယ
် There are thousands of people in Bangladesh who
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့လူတွေထောင်ထဲကြီးရှိနေပါတယ်သူတို့တွေဟာမျက်မြင်သက်သေတွေဖြစ်သလိုကိုယ်တိုင်လည်းနှိမ့်ဆက်ခံရသူတွေဖြစ်ပါတယ်နောက်ပြီးမြန်မာနိုင်ငံတွင်းမှာရှိနေတဲ့လူတွေကလည်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုတယ်လီဖုန်း၊အင်တာနက်၊ Skype စတဲ့ဆက်သွယ်ရေးနည်းလမ်းတွေနဲ့ပြောဆိုနိုင်ပါတယ်
ရခိုင်ပြည်နယ်အတွက်ကုလသမဂ္ဂကဖွဲ့စည်းလိုက်တဲ့အဖွဲ့မှာအိန္ဒိယနိုင်ငံကတရားရုံးချုပ်ရှေ့နေအင်ဒရာဂျိုက်စင်းကဦးဆောင်မှာဖြစ်ပြီးသီရိလင်္ကာနိုင်ငံကလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဟောင်းရာဒီဂါကုမရာစွာမီနဲ့ဩစတြေးလျနိုင်ငံကနိုင်ငံတကာလူခွင့်ရေးဆိုင်ရာအတိုင်ပင်ခံပုဂ္ဂိုလ်ခရစ်စတိုဖာဒိုမီနစ်စီဒိုတီတို့လည်းအဖွဲ့ဝင်တွေအဖြစ်မေလ30ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်